ဆွေပြောင်းလှုပ်တာတိတ်ငက်ချီအလုပ်လုပ်ကင်နေတဲ့ဖက်ကန်နေမီမှာကိုဗစ်-19ကူးစက်ပြန့်နှံ့မှုကာကွယ်ထိန်းချုပ်ရေးကိုတတ်တတ်မှတ်မှတ်မဆောင်ရွက်နိုင်သလိုလက်လုပ်လက်စားအားလုံးကိုလည်းအစိုးရရဲ့ထောက်ပံ့မှုလက်လန်းမမီတဲ့အကြောင်းပြောပြပါမယ်။ကျွန်မတင်ကြီးထိုက်ပါ။ကချင်ပြည်နယ်ဖက်ကန်ဒေသမှာကြောင်းမြတ်ဒူဖော်ရေလုပ်ငန်းခွင်တွေမှာတော့ကိုဗစ်-19ကူးစက်ပြန့်နှံ့မ ဆောင်ကျက်ကြီးရှုမှုကိုလည်းဆောင်ရွက်ထားတယ်လို့ဖက်ကန့်မြို့နယ်ဆိုင်ရာပြည်သူ့လွတ်တော်အမတ်ဦးတင်စိုးက VOE ကိုပြောပါတယ
်ဒီကုမ္ပဏီဝန်ထမ်းတွေဟာဒီလိုမှန်းခွင်မှာကလွယ်ပြီးသူတို့ကုမ္ပဏီရဲ့ site အပြင်ဘက်ကိုသူတို့ခင်လုံးဝမရှိပါဘူးခင်ဗျပြီးတော့မှသူတို့တွေကိုဟိုဒီကုမ္ပဏီတစ်ခုကုမ္ပဏီအတွက်နေ့စဉ်လိုအပ်ချက်ရှိတဲ့ဒီစာနာရေးခံနဲ့ပတ်သက်ပြီးတော့မှအဝေးထွက်တဲ့လူရဲ့ရေမောင်းရဲ့ဒီလူတွေကိုပဲသူတို့အပြင်ထွက်ခွင့်ပေးပါတယ်
24နာရီအချိန်ပြည့်အလုပ်လုပ်တဲ့ကျောက်စင်းတူဖို့ရေလုပ်ငန်းခွင်တွေမှာ COVID-19 ကာကွယ်တားဆီးရေးအတွက်စီမံကိန်းချကျက်မှတ်ဆောင်ရွက်နိုင်ပေမဲ့လို့လဲဒီကျောက်တူဖို့ရေလုပ်ငန်းတွေရဲ့မြေစာဘုံတွေမှာထောင်နဲ့ချီတဲ့ရေမစေးကျောက်ရှာကြသူတွေအတွက်တော့ကာကွယ်တားဆီးရေးမလုပ်နိုင်ပါဘူ
းဒီ COVID-19 ကဒီရေမစေးရေးဆိုတဲ့နေ့စဉ်နဲ့မှရာထောင်တောင်းချီနေတဲ့လူအဖြစ်တော့ဝင်သွားခဲ့ရင်ကျွန်တော်တို့ဘလို့မှအကွေတားရှိလို့မရနိုင်တော့တဲ့အနေအထားရှိနေပါလိမ့်ကျွန်တော်တို့ဆွေးရမှုကလည်းအမှန်တမ်းမှဆွေးရကြကောင်းတဲ့အနေအထားပါဒီလူအုပ်တွေကတော့ကျွန်တော်တို့ဘယ်လိုမှအဲကျွန်တော်လူစုလူဝေးမလုပ်နဲ့လို့မရှာဘူးကနဲ့ဆိုမှကျွန်တော်တားရှိလို့လည်းမရတဲ့အနေအထားကြတော့ဒီလူတွေကိုကျွန်တော်ဖက်ကပ်မြုပ်နေတဲ့ကိုဗစ် -19 မရောက်လာအောင်တော့ကျွန်တော်တတ်ဆောင်ရမယ့်အလုံးဝိုင်းဝန်းပြီးမှတာကွေတားရှိနေကြပါတယ်ခင်ဗျဟုတ်ကဲ့
ဖက်ကပ်ကိုအဝင်အထွက်လုပ်တဲ့ကားတွေကိုကြက်မှဆောင်ရွက်နေကြတာဖြစ်ပါတယ်စွန့်ပြစ်မြေစာဘုံတွေထဲမှာရေမစေးချောက်ရှာပွေပြီးစားဝင်နေရရက်တီကြတဲ့လူတို့အတွက်အစိုးရရဲ့ COVID-19 ကာလအထောက်ပံ့ကလည်းမလုံလောက်ဘူးလို့ပြည်သူ့လွတ်တော်အမတ်ဦးတင်စိုးကပြောပါတယ
်။တော့ကျွန်တော်ရေမစေးဥယျာသိမ်းနေရှိပါတယ်။တိုင်းရေမစေးပါ။ကျန်တဲ့ဒီရက်ခွက်ထဲမှာလေဒီကျောင်းကချမ်းမလုပ်တာရုံနဲ့ပေါင်းလိုက်မယ်ဆိုရင်လည်းလူမဟုတ်ဘူး။တော့ဒါပေမဲ့ကချင်ပြည်တဲ့လုံးဝကြီးလိုက်တဲ့အခါကျတော့လေကျွန်တော်ဖက်ကဒီအချိန်ကလူသားသားတွေအတွက်ထောက်ပံ့ပေးနိုင်လို့ဟာအများဆုံးပါနော်ကျွန်တော်3000နဲ့1500ကျော်ကျွန်တော်ထောက်ပံ့ပေးနိုင်ခဲ့ပါတယ
် COVID-19 ကူးစက်ပြန့်နှံ့မှုတွေကာကွယ်တားဆီးနိုင်ရေးအတွက်လူစုလူဝေးမလုပ်ဖို့တတ်မှတ်ချက်အတွင်အပြင်းမထွက်ဖို့စတဲ့စီမျက်စိကမ်းတွေအစိုးရကထုတ်ပြန်ကျင့်သုံးနေပေမဲ့ဖားကံမှာတော့ဒီစီမျက်စိကမ်းတွေတင်းကျပ်လို့မရတဲ့အခြေအနေရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကချင်ပြည်နယ်မှာပထမဆုံး COVID-19 ကူးစက်ကံအတည်ပြုလူနာတဦးစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်လူထူထပ်ပြီးထိမ့်သိမ့်ရခဲ့တဲ့ဖားကံလိုဒေသမျိုးတွေအတွက်စိုးရိမ်နေကြတာပါရန်ကုန်ကဆက်ရုပ်တစ်ခုမှအလုပ်လုပ်ခဲ့ပြီးတဲ့နောက်ကချင်ပြည်နယ်မိုးညင်းကိုပြန်လာသူတဦးမှာ COVID-19 ကူးစက်ခံထားရကြောင်းအတည်ပြုခဲ့ပြီးမြေကြီးနားဆေးရုံကိုပြောင်းရွှေ့ကူးသပေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတင်းငွေညကသတင်းထုတ်ပြန်ထားပါတယ်ရှင်